ရွေးကောက်ပွဲနေ့ကာလချင်းရှမ်းပြည်တော်တိုက်ပွဲတွေအရှိန်မြင့်လာပြီးထောင်နဲ့ချီတဲ့စစ်ဆောင်ဒုက္ခသည်တွေထွက်ပြေးနေကြရတဲ့အခြေအနေကြောင့်ရွေးကောက်ပွဲတွေရွှေဆန်းရမယ့်အရင်းနဲ့ရွေးကောက်ပွဲပေါ်တရားမျှတမှုပေါ်စိုးရိမ်မှုချို့ရှိနေပါတယ်။တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေနဲ့လုံခြုံရေးစိတ်မချရတဲ့ဒေသတွေမှာပြန်ဖက်ကိုယ်စားလှယ်ရကြတန်းတူရှင်ပြိုင်နိုင်ခွင့်အမှ င်တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲဖြစ်ပွားရာမြို့နယ်သုံးမြို့နယ်တို့ကိုရွေးကောက်ပွဲကျင်းပမယ့်ရဲ့ဆိုင်ငံ့ဖို့တောင်းဆိုမှုတွေလည်းထွက်ပေါ်ခဲ့ပါတယ်။တိုက်ပွဲပြင်းထန်နေတဲ့ခြေသည်မိုင်းရှုနဲ့တန်ရံမြို့နယ်သုံးခုတို့ကိုရွေးကောက်ပွဲရွှေ့ဆိုင်လိုက်ရင်ဒီဒေသတွေကိုကိုးစားပြုတဲ့လွတ်တော်အမှတ်တွေရှိမလားမယ့်အရေးအတော်လေးစိုးရိမ်နေလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောခွင့်ရဆိုင်းလိပ်ကပြောပါတယ
်။လုံးဝကိုရှိပါတယ်။ဒီခြေသည်မိုင်းနောင်တန်ရံဆိုတာက SSA SSPP ရဲ့ဌာနချုပ်စခန်းရဲ့ပတ်ပတ်လည်မှာရှိတဲ့မြို့တွေပါ။အကယ်၍ရွေးကောက်ပွဲရွှေ့ဆိုင်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီသုံးနယ်ကမြို့နယ်သုံးခုကလွတ်တော်ကိုယ်တိုင်လောင်းနေပေါ်ထွက်မလာတော့ဘူးအဲ့တော့တိခရက်ဆေးကြီးအတွက်တွန်းအားပေးမဲ့လွတ်တော်ကိုယ်တိုင်လောင်းများပေါ်ပေါက်လာစရာမရှိဘူးငင်းကြိုင်းဆွေးနွေးဖို့အတွက်လွတ်တော်ကိုယ်တိုင်လောင်းများမှာပြောဆိုပိုင်ခွင့်မရှိတော့ဘူးလူမှုကိုကိုစားပြုမဲ့အနေအထားတစ်ခုကြောက်ဆုံးသွားပါမယ်ဒါကြောင့်မို့လို့အဲ့ဒီသုံးမြို့နယ်ကိုရွေးကောက်ပွဲရွှေ့ဆိုင်လိုက်တာဟာရှမ်းပြည်တစ်ခုလုံးရဲ့အငင်းကြိုင်းကိစ္စကိုလည်းအကြီးကျယ်ထိခိုက်နိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ
လက်ရှိတိုက်ပွဲတွေကြောင့်တန်ရန်မိုင်းရှုနဲ့ကျေးတိမြို့နယ်တို့မှာထောင်နဲ့ချီတဲ့ဒေသခံတွေဆစ်ဆောင်ထွက်ပြေးနေရပြီးမဲပေးဖို့အဆင်မပြေနိုင်တာတို့ကြောင့်ရွေးကောက်ပွဲကိုရွှေ့ဆိုင်းပေးဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီ SNDP ရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောပါတယ
်အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာတော့ကျွန်တော်စီးရင်းဆင်းလို့မရဘူးပေါ့နော်အဲခုလောလောဆယ်တော့ကျွန်တော်တို့ကတော့ဒီသုံးမျိုးနယ်ကိုတော့ညာရက်ဆိုင်ဖို့ကျွန်တော်တို့ပြည်တော်စုရကောက်ပွဲကော်မရှင်ကိုတင်ထားတယ်ဒါပေမဲ့ရကောက်ပွဲကော်မရှင်ဥက္ကဋ္ဌဘယ်လိုမှမဆုံးဖြတ်သေးဘူးလေတခြားနေရာတော့မရှိဘူးသုံးမျိုးနယ်ကတော့နည်းဟိုဟာပေါ့ပူတူရလည်းစစ်ပြေးရှောင်တို့ခတ်တဲ့နည်းနဲ့ဖြစ်နေတာ哦
ရှမ်းပြည်နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေမှာနိုင်ငံရေးပါတီအားလုံးရွေးကောက်ပွဲနှဲဆွဲစည်းဥနိုင်ခြင်းမရှိသလိုရွေးကောက်ပွဲစောင့်ကြည့်ရေးလုပ်ငန်းစဉ်တွေကလည်းအပြည့်အဝမလုပ်နိုင်တဲ့အခြေအနေမှာရှိနေပါတယ်။ရှမ်းပြည်နယ်တွင်ကမဲရုံတွေရဲ့လေးပုံတစ်ပုံလောက်ကိုလည်းတပ်မတော်ကလုံခြုံရေးတာဝန်ယူမှာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်အားသာချက်တစ်ခုဖြစ်သွားမဲ့အခြေအနေပေါ်မှာလည်းစိုးရိမ်ချက်တွေရှိနေတာပါ။ရှမ်းမြို့သားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ပြောခွင့်ရဆိုင်းလိပ်ကအခုလိုပြောပါတယ
်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးပါတီတင်မကဘူးသူ့ရဲ့အစွဲပွားပါတီသူ့ရဲ့နောက်လိုက်ပါတီအတက်ပါအမ်တန်ကိုအခွင့်အလမ်းတစ်ခုပေါ်ပေါက်သွားနိုင်စရာရှိတယ်စစ်တပ်ကလာပြီးတောင်းဝန်ယူတဲ့အနေအားနောက်ပြီးတော့မှသူတို့လုံခြုံရေးရဘယ်နေရာချင်းလုံခြုံရေးမလုံလောက်ပါဘူးလို့ပြောတဲ့အနေအားဆိုတာသူတို့ဖာတာတစ်ဖက်သက်ဆုံးဖြတ်ပြီးတော့မှဟိုကတ်တက်လိုက်တဲ့အနေအားမျိုးလည်းရှိနိုင်တယ်လေဘာလို့ဒေသခံလူလူရဲ့သဘောထားပြီးတော့ငယ်ငယ်ချင်းနေအရရက်ကိုသုံးသပ်တဲ့နေရာမှာကျွန်တော်တို့ပါနိုင်ငံရေးပါတီတွေရဲ့သဘောထားကိုမမေ့မြန်းမနဲ့ဆုံးဖြတ်မှာဖြစ်တဲ့ကြောင့်မို့လို့သူတို့ပါတီတွေရဲ့အင်အားနည်းရအရက်တွေမှာဒီရေကောက်ပွဲဥစ္စာရှေ့ဆိုင်နိုင်တယ်ပြီးတော့မှရုပ်သိမ်းနိုင်တယ်ဒါမှမဟုတ်ရင်သူ့ကြီးပလိုက်နိုင်တာပေါ့နော်အဲဒါကြောင့်မို့လို့အဲ့ဒီလက်ရှိအနာရပါတီနဲ့သူ့ရဲ့အပေါင်းပါတွေရဲ့အတားကြက်တခုဖြစ်သွားနိုင်စရာလုံးဝရှိပါတယ်ခင်ဗ
ျ။လာမယ့်ရွေးကောက်ပွဲအတွက်ရှမ်းပြည်နယ်တွင်ကမြို့နယ်55မြို့နယ်တို့ထဲကပန်ဆန်း၊ပန်ဝိုင်း၊မိုင်းမော၊နားဖန်နဲ့မိုင်းလာမြို့နယ်၅မြို့နယ်တို့မှာရွေးကောက်ပွဲလုံးဝကျင်းပနိုင်ခြင်းမရှိတာကြောင့်မြို့နယ်50ပဲရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။ဒီမြို့နယ်50တဲ့ကမြို့နယ်၈ခုတို့မှာတော့မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဖြစ်ပါတယ်ရှင်။